ဂါဇာဒေသအတွင်းနေရာတချို့ကိုအစ္စရေးကဒီကနေ့တနင်္ဂနွေနေ့မှာဆက်လက်ထိုးစစ်ဆင်နေပါတယ်ဂါဇာကဟမတ်စ်တွေကိုလအတော်ကြာဆက်ပြီးတော့ချေမှုန်းသွားဖို့လိုမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောပါတယ်ဒီအစ္စရေးထိုးစစ်ကြောင့်ဂါဇာကအရက်သားတည်ဆုံးမှုနှုန်းများလာပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးကြသူအရေအတွက်ဒီများလာသလိုအစားအစာရှားပါးလာတာကြောင့်အပြစ်အခက်ရက်ကြဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲအစ္စရေးကဆက်လက်ထိုးစစ်ဆင်နေတာပါအောက်တိုဘာ9ရက်နေ့ကဟမတ်စ်တွေအစ္စရေးကိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးချိန်နောက်ပိုင်းအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုအတွင်ပါလက်စတိုင်းအရက်သား21,600ကျော်တည်ဆုံးခဲ့ပြီလို့ဂါဇာကျမ်းမာရေးဌာနကပြောဆိုထားပါတယ်ဒါပေမဲ့လည်းတည်ဆုံးသူအရေအတွက်ဟာအရက်သားတွေလားစစ်သွေးကြွတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူးတည်ဆုံးသူ80ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေဖြစ်တဲ့ဆိုလို့ဆိုပါတယ်တိုက်ပွဲတွေအတွင်းတည်ဆုံးသူအစ္စရေးတပ်ဖွဲ့ဝင်အရေအတွက်လည်း190အထိတိုးလာပါတယ်အော်တိုဘာ9ရက်နေ့ကဟမတ်စီးနှင်းမှုအတွင်းအစ္စရေး1200လောက်တပ်ဖြတ်ခံခဲ့ရပြီးဒဇာဂန်240လောက်ကိုဖမ်းဆီးသွားတာပါဒါပေမဲ့လည်းခုအခါတချို့ကိုအကျဉ်းသားလဲလှယ်တဲ့အစီအစဉ်နဲ့ပြန်လွတ်ပေးပြီးဖြစ်တာကြောင့်ဂါဇာမှာအစ္စရေးဒဇာဂန်120ကျော်သာကျန်မာတော့တယ်စစ်ပွဲကြောင့်ဂါဇာကဒေသခံလူဦးရေ85ရာခိုင်နှုန်းကျော်နှစ်တန်းခွဲနီးပါးအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအစ္စရေးဘက်ကသတ်မှတ်ထားတဲ့နေရာတွေမှာပြောင်းရွှေ့နေထိုင်နေကြတာပါဒီကနေ့မှာပဲလက်ဘနွန်တောင်ပိုင်းကဟစ်ဘူလာစစ်သွေးကြွတွေရဲ့ဒီစစ်ဘက်အစအဦးတွေကိုကြက်တိုက်လေယာဉ်တွေနဲ့ပစ်ခတ်နှိမ်နှင်းခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်ဟစ်ဘူလာတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှန်1031ကိုချိုးဖောက်ပြီးတော့အစ္စရေးကိုတိုက်ခိုက်တာကြောင့်နေဆက်လုံခြုံရေးအတွက်အစ္စရေးဘက်ကဆက်ပြီးတော့ခုခံကာကွယ်တိုက်ခိုက်သွားမယ်လို့အစ္စရေးစစ်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်